ဥရောပသမ္မတ EU ရဲ့2019ခုနှစ်လူ့ခွင့်ရေးဆိုင်ရာဆက်ကားအဆုကိုတရုတ်နိုင်ငံမှာထောင်နှံတတိချွင်းချက်ခံရတဲ့ဝီဂါမွတ်စလင်ပညာရှင်အီလမ်တိုတီကိုချီးမြှင့်လိုက်ပါတယ်။ပုံမှန်လင်းလင်းပြောဆိုရသူ2014ခုနှစ်မှာတော့ထောင်နှံပြစ်ပေးခံထားရတဲ့ဘီဂျင်းတက်သူစီးပွားရေးပညာပါမောက်ခဟောင်းဟာ2014ခုနှစ်ဇန်နဝါရီလတဲ့အဖမ်းမခံရခင်မှာတရုတ်နိုင်ငံကလူမှုရေးပြဿနာတွေနဲ့ပတ်သက်လို့ဝီဂါနဲ့တရုတ်ဘာသာတွေနဲ့ရေးသားခဲ့ဘူးသူလည်းဖြစ်ပါတယ်။ဒီကနေ့စုချင်းမြင့်တဲ့အကြောင်းကြေညာခဲ့တဲ့ဥရောပပါလီမန်ဥက္ကဋ္ဌဒေးဗစ်ဆက်ဆိုလီကတော့ပါမောက္ခတူတီကိုချက်ချင်းပြန်လွှတ်ပေးဖို့တရုတ်နိုင်ငံကိုတောင်းဆိုခဲ့တာပါ။မြန်မြန်တန်တန်နဲ့တင်းမြတ်ရေးအတွက်ပြောဆိုခဲ့သူတူဖြစ်ပေမဲ့လည်းဟန်ပြတရခွင်ကနေထောင်နှံပြစ်ပေးတာခံခဲ့ရတဲ့အကြောင်းနဲ့တရုတ်ဆိုရကသူ့ကိုပြန်လွှတ်ပေးဖို့လူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားဖို့အလေးနဲ့တောင်းဆိုတဲ့အကြောင်းလည်းဥရောပပါလီမန်မှာပြောဆိုထားခဲ့တာပါ။မနက်ဖြန်တောက်ချန်နေမှာအသက်50ပြည့်မဲ့ပါမောက္ခတူတီကိုစတင်မာလာတဲမှာတော့ကလည်းဝီဂါလူနည်းစုတွေအားလုံးကိုစားပြောဆိုခဲ့သူတူဖြစ်ဥရောပကထိတ်တန့်လူခွင့်ရေးစုတစ်ခုဖြစ်တဲ့ Vaclas Havel စုကိုချီးမြှင့်ခဲ့ပါတယ်။1988ခုနှစ်မှာစတင်ချီးမြှင့်ခဲ့တဲ့ EU ရဲ့လူခွင့်ရေးဆိုင်ရာစကားလုံးစုကိုတော့1990ပြည့်နှစ်မှာတော့ကမြန်မာနိုင်ငံမှာဒီမိုကရေစီရေးကြိုးပမ်းမှုတွေကိုဦးဆောင်ခဲ့သူဖြစ်ဒေါ်ဆန်းစုကြည်ကိုလည်းချီးမြှင့်ခံခဲ့ရပူပါတယ်။